အာနာသိန်းနှစ်နှစ်ပြည့်ဒီနေ့မြန်မာနိုင်ငံတလွားမှလမ်းတွေရှင်းဆိုင်တွေပိတ်ပြီးအတန်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားမှုထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေရဲ့ခေါ်ဆောင်အတိုင်းပြည်သူတွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်ကြတာပါလူမှုစာမျက်နှာပေါ်ကဓာတ်ပုံတွေမှာလမ်းတွေရှင်းနေကြပြီးမနက်ခင်းနှောင်းပိုင်းအထိရန်ကုန်မန္တလေးနဲ့မော်လမြိုင်တို့မှာအသွားအလာမရှိသလောက်ပဲလို့ AFP သတင်းကဆိုပါတယ်ဖျားဘူးတွေနဲ့စီကားလေးရှိတဲ့ရွှေကုန်းစေဒီမာတောင်ဖျားဘူးသူတွေမရှိသလောက်ဖြစ်နေတယ်လို့လည်းပြောပါတယ်ရန်ကုန်မှာတော့လုံခြုံရေးထူထပ်စွာချထားတာကိုတွေ့ရပါတယ်ဒီနေ့ February 1ရက်နေ့ကစပြီးနိုင်ငံတဝင်းလုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်လိုက်တဲ့ကြောင်းနိုင်ငံတော်၏တာဝန်အရကိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတပ်မတော်ကာကွယ်ရေးဦးစီးချုပ်ထံသို့ထပ်မံအံ့နံကြောင်းမနေ့ကကျင်းပခဲ့တဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးနဲ့ပတ်သက်ပြီးစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်2021ခုနှစ် February 1ရက်ကလေးကအာဏာသိမ်းထားခဲ့တဲ့စစ်ကောင်စီကိုနိုင်ငံတကာကပိတ်ဆို့အရေးယူနိုင်ငံအများစုကကျင့်ထားခဲ့ကြပြီးအာဆီယံကတောင်စစ်ကောင်စီရဲ့နိုင်ငံရေးကိုယ်စားလှယ်ကိုအစည်းအဝေးတက်ခွင့်ပိတ်ခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီကအကြမ်းဖက်နေတာတွေကိုကြားဆိုင်ပြီးဒေါအောင်ဆန်းစုကြည်နဲ့ဖမ်းဆီးထားတဲ့သူတွေကိုလွတ်ပေးဖို့ဆုံးဖြတ်ချက်အမှတ် 2669ကို2022ခုနှစ်ဒီဇင်ဘာမှာချမှတ်ခဲ့ပါတယ်ကုလသမဂ္ဂနဲ့အာဆီယံတို့ကဒေါအောင်ဆန်းစုကြည်အပါအဝင်ပေါ်ဝင်ပတ်သက်သူတွေအားလုံးတွေ့ဆုံညီနိုင်အပြေရှားဖို့တိုက်တွန်းနေပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံလောက်ဝင်မပေးခဲ့တယ်လို့အာဆီယံအထူးကိုယ်စားလှယ်ကိုလည်းစစ်အကောင်စီကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူး